2013ခုနှစ်နိုင်ငံရေးအပြောင်းအလဲတွေမှာလွတ်လပ်စွာပြောဆိုခွင့်နေပုံမူရရှိလာတာအပြင်အရက်ဘတ်လူမှုအဖွဲ့အစည်းတွေအကောင်းလာတဲ့နှစ်ဖြစ်တယ်လို့2013ခုနှစ်ရဲ့အပြောင်းအလဲတွေကအကောင်းတဲ့အချက်တွေကို88မျိုးသက်ငင်းငင်းနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်ကိုဂျင်မီကအခုလိုသုံးသပ်ပါတယ်
။ဟောင်းဆက်နေတဲ့ဆက်လို့ရှိရင်2013မှာကြိုကြဲကြဲလောလောဖြစ်လာတယ်။မီဒီယာတွေရဲ့အသံတွေလည်းတော်တော်ကြဲကြဲလောလောဖြစ်လာတယ်။တနည်းအားဖြင့်ပြောမယ်ဆိုရင်ရဖက်လူဖွဲ့စည်းရဲ့အခမ်းအနားကလည်း2012ဆက်လို့ရှိရင်တော့ဒါမြင့်တက်လာတယ်။နောက်ပါလီမန်နိုင်ငံရေးအကြောင်းပြောမယ်ဆိုလို့ရှိရင်လည်းပါလီမန်နိုင်ငံရေးမှာစစချင်းလို့2010တုန်းကလို့ ADA ဆက်ပုံစံမျိုးနဲ့နေရပေမဲ့ခုနောက်ပိုင်းမှာကြတဲ့အခါကျတော့တိုက်ခန့်တွေဘက်ကလည်းဆွေးနွေးတာတွေညှင်းခုန်တာတွေလုပ်လာတယ်ရှိတယ်။ပြောအောင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပွင့်လင်းမှုနဲ့ပတ်သက်လို့စာလုံးရင်းစအစစ်မှာပဲရှိနေတာတွေ့ရတယ်။လုတ်ဆရာတွေတော့အများကြီးကြံနေတယ်လို့မြင်ပါတယ်
။တစ်ချိန်တည်းမှာလည်းအစိုးရလွှတ်တော်နဲ့ပါတီတွေဟာတိုင်းပြည်မှာအလုလက်မဲ့ဥယျာဉ်များလာတဲ့ပြဿနာနဲ့အကြမ်းဖက်ပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့အားနည်းနေတာကိုတွေ့ရကြောင်း88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးကပြောပါတယ်
။တာမန်ပြည်သူတအူးချင်းမှာကြတော့နေ့စဉ်ဒုက္ခတွေထဲမှာမုန်းကျက်နေတယ်။အထူးသဖြင့်ဆိုမြေမဲ့ရာမဲ့ဒီအင်အားစုတွေကကြီးတဲ့ကြီးလာတယ်။နောက်ပြည်ပကိုထွက်ပြီးတော့လုလုရတဲ့အင်အားစုကြီးကကျွန်တော်တို့ရဲ့အလုအင်အားစုကြီး workforce ကအပြင်ကိုရောက်နေတယ်ဆိုအဲ့ဒီအခြေအနေကြီးကိုကျွန်တော်တို့အားလုံးကအလေးနဲ့ထားပြီးစဉ်းစားပြီးတော့ဒီဆင်းရဲချမ်းသာကွာဟမှုဒီဆင်းရဲတွင်းထဲကနေလွတ်အောင်လုပ်တဲ့ဟာတွေကိုပတ်စံချီးယုံတက်တက်ကဒါအပြည့်မဟုတ်ဘူးပတ်စံချီးတဲ့အတွက်ကြောင့်ဒီခါတဲ့ဟိုတွေးထဲမှာနစ်တက်နစ်လာတဲ့ဒုက္ခတောင်ဖြစ်နိုင်သေးတယ်ဆိုတော့ဟိုတကယ်ထိထိရောက်လုံနိုင်မဲ့နီလန်းတွေကိုစူးစမ်းဖို့ဆိုတော့ကနိုင်ငံရေးမျှချေတစ်ခုကိုကျွန်တော်တို့ဝိုင်းပြီးတော့တည်ဆောက်နိုင်ဖို့လိုတယ်
ကိုဂျီမီကလည်းအလားတူသုံးသပ်ပါတယ
်ဖြေလျှော့နေတဲ့ကာလကိုကျွန်တော်တို့သွားနေတဲ့ခါမှာအရေးကြီးတာဒီမိုကရေစီအုပ်ချုပ်ရေးကိုဘယ်လိုကင်တွယ်မလဲဆိုတာကြိုတင်ပြင်ဆင်ထားမှုအားနည်းတာတော့သိကြတယ်အဲ့ဒါပါလို့ဆိုခုနလိုပေါ့ law enforcement ကိုခေါ်တဲ့လက်ချင်တဲ့ရဲတပ်ဖွဲ့ကိုကျွန်တော်တို့ကနှစ်ဆသုံးဆတိုးပြီးတော့ပြင်ဆင်ထားတာမျိုးမရှိခဲ့ဘူးမရှိခဲ့တဲ့အတွက်ဘာတွေနဲ့ရင်ဆိုင်ရလဲဆိုတော့ခုနအကြံဖက်မှုတွေပေါ့ဒီမိုကရေစီတိုးတက်မှုအတွက်နှောင့်နှေးသွားတာတော့သိကြတယ်နောက်ချက်ကလည်းပါလဲဆိုတော့ဒီအကြံဖက်မှုတွေဖြစ်နေတာတရားဥပဒေစိုးမိုးရင်းနဲ့အလုပ်လက်မဲ့ပြဿနာပေါ့အဲ့ဒါကိုလည်းထပ်ပြီးစဉ်းစားရမယ်အဲ့တော့ဒီမှာအလုပ်လက်မဲ့ပြဿနာသိပြီးကြီးထွားနေတယ်ကျင်းရတဲ့ခါကျတော့ကျွန်တော်နိုင်ငံရေးနှိမ့်ညွှန်းမှုတွေကဆန်ရှင်တွေ lift လုပ်ပေးတယ်အကျွေးတွေလျှော့ပေးတယ်ဒါပေမဲ့ FDI လို့ခေါ်တဲ့ Foreign Direct Investment တွေကကျွန်တော်ဝင်လာတာတိကျမရှိဘူးမရှိတဲ့အတွက်ဘာဖြစ်လဲဆိုတော့ကျွန်တော်တို့အလုပ်လုပ်မဲ့ပြဿနာကြီးနေတော့မှာအဲ့တော့ဒီပြဿနာတစ်ခုကိုတော့ကျွန်တော်တို့ဖြေရှင်းရမယ့်အဓိကစိန်ခေါ်မှုကြီးနှစ်ခုလို့ဖြစ်နေတယ
်အပြောင်းလဲတွေမှာဒေသဆိုင်ရာနဲ့ဌာနဆိုင်ရာတွေကိုကြီးမယ်ဆိုရင်လူပုဂ္ဂိုလ်တွေပေါ်မှာမူတည်ပြီးပြောင်းလဲမှုတွေသာတွေ့ရတယ်လို့သက်ဆိုင်ရာမှာလုပ်ပိုင်ခွင့်နဲ့လုပ်ငန်းတာဝန်တွေတသက်ကွက်ကွက်မတွေ့ရကြအောင်ကိုကိုကြီးကသုံးသပ်ပါတယ
်ဒေတာတစ်ခုနဲ့တစ်ခုမတူဘဲနဲ့တချို့နေရာတွေမှာကျတော့ပိတ်ပင်တာတွေတားမြစ်တာတွေလည်းရှိတယ်ဖွင့်တဲ့အပွင့်ကတပြေးညီပွင့်တဲ့အပွင့်လို့တော့ပြောလို့မရအောင်တော်တော်များများကဒေတာဆိုင်ရာနဲ့ဌာနဆိုင်ရာလူပုဂ္ဂိုလ်တွေပေါ်မှာမူတည်ပြီးတော့အပြောင်းလဲတွေတော့ရှိနေတာအမှန်ပဲဝန်ကြီးဌာနတစ်ခုနဲ့တစ်ခုနောက်တစ်ခါဒေတာတစ်ခုနဲ့တစ်ခုကြားထဲမှာဟာမိုနီပေါ့ပြတ်တဲ့ဟာတွေကျွန်တော်တို့သွားတွေ့ရတယ်တချို့ဟာတွေမှာလူပုဂ္ဂိုလ်ပေါ်မှာပဲတည်ပြီးတော့သွားနေကြရတဲ့သဘောမျိုးတွေတွေ့ရတယ်နောက်လွတ်တော်နဲ့ဒီအစိုးရအဖွဲ့နဲ့ဂျားထဲမှာရှိတဲ့တင်းမာမှုလေးတွေလည်းကျွန်တော်တို့မကြာခဏတွေ့နေရတယ်ဆိုတော့ပုံမှန်အားဖြင့်ကတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးနဲ့ဟာ check and balance သဘောကတော့ဒါရှိကိုရှိရမှာပေါ့ဒါပေမဲ့ check and balance ကတိကျတဲ့လုပ်ငန်းတာဝန်သတ်မှတ်မှုတွေလုပ်ပိုင်ခွင့်တွေကိုကျွန်တော်တို့မပြတ်ထန်းနိုင်ရင်မသတ်မှတ်နိုင်ရင်ကြတော့ထိတိုက်ဖြစ်တဲ့အခြေအနေမျိုးတွေရောက်သွားတယ်ဒါတွေကကျွန်တော်တို့အေးအေးဆေးဆေးတေချာပြန်လေ့လာဖို့သင်ခန်းစာယူဖို့ကောင်းတဲ့ချက်တွေလို့ကျွန်တော်မြင်ပါတယ်
2013ခုနှစ်အတွင်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအသေးရေးဆွဲမလားဆိုတဲ့ဆွေးနွေးမှုတွေများခဲ့တဲ့နှစ်လည်းဖြစ်ပါတယ်။အဲ့ဒီအပေါ်မှာကိုကိုကြီးကအခုလိုသုံးသပ်ပါတယ်
။ကျွန်တော်အမြင်ကတော့ပြင်မဲ့လူနဲ့အသေးဆွဲမဲ့လူနဲ့ကြားထဲမှာကွဲတာမဟုတ်ဘူး။ဒီဖွဲ့စည်းပုံရဲ့ဘောင်ထဲကနေပြီးတော့အထူးသဖြင့်ပေါ့အရေးကြီးဆုံးဖြစ်တဲ့တိုင်းရင်းသားပြဿနာလိုကိစ္စမျိုးဒီဖွဲ့စည်းပုံဘောင်ထဲကနေမဖြေရှင်းနိုင်ဘူး။ဆိုတော့အခြားကျွန်တော်တို့ဒီမိုကရေစီနဲ့ပတ်သက်တဲ့စံချိန်စံနှုန်းတွေဆိုတာလည်းကျွန်တော်တို့ပြောစရာတွေအများကြီး။အဲ့တော့ဒီဖွဲ့စည်းပုံကိုလက်မခံဘူးဆိုတာကိုမကြိုက်ဘူးပေါ့ဆိုတော့ဒါကိုရေဘူးရကျွန်တော်တို့အလုံးသဘောတူတယ်သို့တော့မကြိုက်တော့လည်းပဲလက်ခံပြီးတော့လက်တွေ့နိုင်ငံရေးကိုဝင်ရောက်ဆောင်ရွက်နေရတဲ့သဘောရှိတယ်ဆိုတော့ကျွန်တော်တို့ကိုယ်တိုင်လည်းစိတ်ထဲမှာရှိတာပြောရရင်တော့စိတ်ကြိုက်လို့ကျင်တာပေါ့အစ်စ်လို့ကျင်တာပေါ့ဆိုတော့ဒါပေမဲ့လက်တွေ့နိုင်ငံရေးမှာအခုဖြစ်လာတဲ့အပြောင်းလဲအပွင့်ကိုကျွန်တော်တို့ကဟိုမျှကြေတစ်ခုပေါ့အတက်နိုင်ဆုံးကျွန်တော်တို့ထိမ့်သိမ့်ပြီးတော့ဟိုရှေ့ကိုတောက်လျှောက်ပေါ့အချိန်အဟုန်နဲ့ရွေ့သွားအောင်ဘယ်လိုလုပ်မလဲလို့စူးစမ်းကြတဲ့အခါကျတော့ပြင်းတဲ့နီးလန်းဟာလက်တွေ့ကြတယ
်2014ခုနှစ်မှာလည်း2013ခုနှစ်ကပြတ်ပွားခဲ့တဲ့နိုင်ငံရေးပြဿနာတွေကိုဆက်လက်ဖြေရှင်းရအောင်မှာဖြစ်ကြောင်းတစ်ချိန်တည်းမှာလည်းတိုင်းပြည်မှာမြင်တွေ့နေရတဲ့တရားဥပဒေစိုးမိုးရေးအားနည်းနေတာနဲ့အလုံးလက်မဲ့ပြဿနာတွေကိုဖြေရှင်းနိုင်အောင်လည်းအာရုံစိုက်တဲ့ကြောင်း88မျိုးသက်ငင်းငင်းနဲ့ပွင့်လင်းလူဖွဲ့စည်းကောင်းဆောင်တွေကပြောကြပါလေခင်ဗျာ